Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇွန်လ9ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆိုင်းလိုမီတာ19.25ရိုးကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဥရောပနိုင်ငံတွေနဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ဘက်ကလုံငွေပြနေတဲ့ကိစ္စကို G7 CEO ဘက်မှာသမ္မတထရန့်ကပြောပါတယ်အကန့်အသတ်နဲ့အပြစ်ခတ်ရက်ဆဲမဲ့အကြောင်းတာလီဘန်အဖွဲ့ကကြီးညာလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်လုံခြုံရေးကိစ္စအနည်းဒီလီမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားမှာပါခင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အာဂရီလိုက်စားမှုနဲ့ပတ်သက်ပြီးတော့စီမံကိန်းနဲ့ဗန္ဒာယဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်ဦးကျော်ဝင်းရဲ့အပေါ်မှာတိုင်တန်းမှုတွေဟာခိုင်လုံမှုမရှိတဲ့တိုင်တန်းချက်တွေဖြစ်တာကြောင့်အရေးယူယူနိုင်ခြင်းမရှိဘူးလို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဒီကနေ့ပြောဆိုလိုက်ပါတယ်ဒီကနေ့မှာပဲကြာရောက်တဲ့ဒီကချင်ပြည်နယ်တွင်းကြော့ပြဲစစ်ပွဲတွေဖြစ်လာတာ9နှစ်ပြည့်ခဲ့ပါပြီဒေသတွင်းတည်ငြိမ်ရေးအခြေအနေဘယ်လိုရှိပါသလဲ
ကျွန်တော်ငင်းဆိုင်ရေးကိုလည်းကျွန်တော်တို့အများကြီးဖြစ်စေခြင်းနဲ့လုံဆောင်ခြင်းနဲ့နော်ဆိုတော့ကျွန်တော်တို့ကဒီစပွဲပေါ်မှာတောင်းပြောနေအောင်ကျွန်တော်တို့လူထုရဲ့စံတပါဝင်ဖို့ဆိုတာဒီငင်းဆိုင်ရေးကလူထုရဲ့စံတပါဝင်မှုမရှိနိုင်တဲ့ဒီငင်းဆိုင်ရေးဟာ
အခုလိုမျိုးဒီလူမျိုးစုဒေသတွေမှာတကြောပြန်ပြိပခါတွေစီးရဲတွေဖြစ်လာနေတဲ့အတွက်ကြောင့်မို့လို့တိုင်းရင်းဒေသတွေမှာအကူအညီပေးရေးလုပ်နေတဲ့ဘာသာရေးအခြေခံတဲ့ Free Burma Ranger အဖွဲ့အနေနဲ့ဆက်ပြီးတော့မှသူတို့လုပ်ငန်းတွေအချိန်မြင့်လာနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုတော့ကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ကနေဒါနိုင်ငံမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံကကောင်းဆောင်တွေရဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တခြား6နိုင်ငံကကောင်းဆောင်တွေတောက်ကြတွေကတွေ့ဆုံကြစဉ်ဆက်လုပ်ရှားစရာတွေနဲ့ပြည်နေခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးမှုတွေဟာရင်ကျေးပြီးတန်တမာရေးဆန်တဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ဆိုပါတယ်။ဥရောပမှာဟာမိတ်တီနဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ကတပန်းရှုံနေတယ်ဆိုတဲ့အယူအဆကိုဆွေးနွေးပွဲအတွင်းသမ္မတထရမ့်ကခိုင်မာစွာစောက်ကင်ထားခဲ့ပါတယ်။အရှင်ကနေဒါဝန်ကြီးချုပ်နဲ့နှစ်နိုင်ငံတေးကြားတွေ့ဆုံစဉ်ကနေဒါကအကောက်ခွန်အားလုံးရှော့ချဖို့သဘောတူခဲ့တယ်ဆိုပြီးသမ္မတထရမ့်ကနောက်ပြောင်ပြောဆိုခဲ့ပါတယ
် Justin has agreed to cut all tariffs and all trade barriers between Canada and the United States so
ကနေဒါနဲ့အမေရိကန်ပြည်ထောင်စုအကြားကအကောက်ခွန်တွေအားလုံးကိုရှော့ချပြဖို့ Justin ကသဘောတူလိုက်တဲ့အတွက်ကျွန်တော်အယားဝမ်းသာပါတယ်တကယ်တော့ကျွန်တော်တို့ဒီကိစ္စပြေလည်ဖို့စူးစမ်းလှုပ်ဆောင်နေပါတယ်။ဒါပေမဲ့ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးဟာအင်မတန်ကောင်းမွန်ပါတယ်။အကောက်ခွန်တွေလျှော့ချပြီးနှစ်နိုင်ငံစလုံးအတွက်မြတ်တမှုရှိစေမဲ့အခွန်ကောက်ခံမှုမျိုးဖြစ်လာအောင်ကျွန်တော်တို့ညီနိုင်ဆွေးနွေးကြပါတယ်လို့တမရထရန့်ကပြောခဲ့တာပါ။ပြည်သက်တမရအမ်မနျူအယ်မက်ခရွန်နဲ့ပြုလုပ်တဲ့တရားတွေ့ဆုံမှုအတွင်းမှာလည်း EU ဥရောပသမဂ္ဂနဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြနေတဲ့ကိစ္စကိုထပ်သွင်းပြောဆိုခဲ့ပါတယ်။တမရထရန့်နဲ့တွေ့ဆုံစဉ်တိုက်ရိုက်ပုံမှန်လင်းလင်းဆွေးနွေးပြခဲ့တဲ့အကြောင်းအားလုံးအတွက်တိုးတက်မှုဖြစ်စေမဲ့လမ်းကြောင်းတစ်ခုရှိနေကြောင်းသမ္မတမက်ခရွန်ကလည်းပြောပါတယ်။အမေရိကန်ရဲ့ပြည်တွင်းစီးပွားအားရလာတာကမြို့သားလုံခြုံရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရန့်ကတွင်းကုန်အခွန်တွေကိုတိုးမြင့်ကောက်ခံခဲ့တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မကြာခင်ထိပ်တီးတွေ့ဆုံမှုပြောဆိုထားတာမှာတွေ့ဆုံမဲ့နေရာဟာအော်စတီးရီးယားနိုင်ငံမြို့တော်ဗီယက်နာဖြစ်နိုင်ခြေရှိတယ်လို့ရုရှားအစိုးရပြောခွင့်ရသူကဆိုပါတယ်။သမ္မတနှုတ်တို့ထိပ်တီးတွေ့ဆုံမှုပြီးခဲ့တဲ့မတ်လမှာပြောဆိုထားကြတာမှာဖြစ်နိုင်ခြေရှိတဲ့နေရာအဖြစ်ဗီယက်နာမြို့ကိုရင်းညွှန်းပြောဆိုထားခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စချော့ဖ်ကဒီကနေ့စနေနေ့မှာပြောပါရတယ်။ဒါပေမဲ့လည်းမြန်မာတွေ့မယ်ဖဲတော့တွေ့မယ်ဆိုတဲ့ဆုံးဖြတ်ချက်တွေကတော့ခုထိမချသေးဘူးလို့လည်းပက်စချော့ဖ်ကပြောပါရတယ်။ရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်နေတဲ့ဒေသရင်းညီလာခံကျင်းပရာတရုတ်နိုင်ငံကွင်းတောက်ကနေပြောခွင့်ရသူပက်စချော့ဖ်ကအခုလိုပြောဆိုသွားတာပါ။အဲ့ဒီအစီအစဉ်အတွက်ခိုင်မာတိကျတဲ့သဘောတူညီမှုရောဆွေးနွေးမဲ့အကြောင်းအရာအတိအကျကိုပါလက်တလုံးမစီစဉ်ရသေးဘူးလို့လည်းသူကပြောပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးကျင်းပဖို့ရက်နီးကလာနဲ့အမျှစင်ကာပူအာနာဘန်တွေကလည်းလုံခြုံရေးကိုတိုးမြှင့်ချမှတ်လာနေပါနဲ့။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အူတို့တွေ့ဆုံဆွေးနွေးမဲ့နေရာတွေနဲ့သက်ဆိုင်တဲ့အထူးသတ်မှတ်နေပြီးတစ်ခုတည်းကတစ်ခုမှဒီကနေ့စနေနေ့ကစပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုတိုးမြင့်ဆောင်ရွက်လာတာပါဇွန်လ10ရက်ကနေ14ရက်နေ့အထိအခမ်းအနားကျင်းပရာအထူးနေပြီးအဖြစ်သတ်မှတ်ထားတဲ့တန်ကလင်းခရိုင်အတွင်းကလမ်းတွေကိုကွန်ကရစ်တုံးနေနဲ့ကာယံနေတာဖြစ်ပါတယ်အဲ့ဒီနေရာဟာအမေရိကန်တန်ရုံနဲ့နေတဲ့အပြင်ရှန်ဂရီလာနဲ့စိန့်ရီဂျစ်စတဲ့အထင်ကရဟိုတယ်ကြီးတွေတည်ရှိတဲ့နေရာလည်းဖြစ်ပါတယ်နောက်ထပ်အထူးကန့်သတ်နေပြီးအဖြစ်သတ်မှတ်ထားတဲ့နေရာတစ်ခုကတော့ Santosa Chong Chibare, A Jumboga, Capella Hotema, Gonzon U, Zonla Sanyani Mate Disu Way Jimbajama Chibare, Santosa Chongha, Seawall Zipline Sare, Joshinzia, Kazagwini, DCB, Kabale Ki Dari, Twaya Lepamu Miare, John Le Chibare.
Afghanistan and Gama Islam the Ray, Ramadan Ubola, Abi Tonyata, Jimbare, Ed El Fita, Ipoe Dwin, Asoya, Lunyoye, Tatri, Portagare, Sissing, Yerayana, Tamelo, Talibanoga, Digini, Pizit, Sininema, Jinavare, Tilo, Apikaya, Sere, Loyaha, Afghan, Soyaga, Taliban, Tafari, Portagare, Sissing, Yerigo, Inganiga, Satim, Yor, the Baja, the Pet, Yaset, Hare, Chinile, Taisaniware, Ipoego, Yatari, E, Chanyan, Sinuan, and Bo, Puero, Galatin, Yatari, Nitana, Yama, a Si Uri, Malopole, Taliban, Gonsa, Manga, Tuta, Darigo, make Pitar. လို့ဖော်ပြပါရယ်ဒါပေမဲ့လည်းနိုင်ငံရေးမှာရှိတဲ့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်ဖွဲ့တွေကတော့ဆက်ပြီးတိုက်ခိုက်သွားမယ်လို့ဂရီးပြုပြောဆိုထားတာပါအာဖဂန်နိုင်ငံကဒေသတော်ဝင်နှိပါးကိုတာလီဘန်တို့အပြိုင်ထိန်းချုပ်ထားကြတဲ့2019ခုနှစ်ကစပြီးအဖြစ်အခါရစရာတပ်ပရမဆောင်အချိန်မှာတာလီဘန်တဘုံတို့ရဲ့လောက်ရကိုပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်တပ်အမတ်ကကျူးဆိုလိုက်ပြီးတဟာင ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနိုင်ငံမှာအကြာကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့18ကြိမ်မြောက်နိုင်ငံသားရေးဌာနညှိနှိုင်းဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကအိန္ဒိယနိုင်ငံမြို့တော်နယူးဒယ်လီမှာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူနဲ့အိန္ဒိယဘက်ကနိုင်ငံသားရေးအတွင်းဝန် VJ ကိုခါလီတို့ဦးဆောင်တက်ရောက်ခဲ့ကြကြောင်းအိန္ဒိယအခြေစိုက် Times of India သတင်းမှာဖော်ပြထားပါတယ်။ဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်အခြေအနေနဲ့နေရဆွန်းနေရဆွန်ခွာထွက်ပြေးသွားကြတဲ့ရဟင်းညာဒုက္ခသည်တွေနေရပြန်ပို့ရေးအပါအဝင်နှစ်ဖက်အစင်းအင်အရာရှိတွေအပြန်အလှန်လဲပတ်ရေးလုံခြုံရေးနဲ့ကာကွယ်ရေးနေကြားတတ်မှတ်ရေးနဲ့စီမံခန့်ခွဲရေးကုန်သွယ်ရေးနဲ့ကုသရန်ဝယ်ရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးယဉ်ကျေးမှုနဲ့ကောင်စစ်ဝင်လုပ်ငန်းများစတဲ့နှစ်နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့အကြောင်းအရာအလုံးစုံကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့ခေါ်ဆိုမှုကိုအတိအမှတ်ပြုမထားပေမဲ့လက်ရှိမှာဒီလူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအတွက်နိုင်ငံတကာကအထင်ကရပုဂ္ဂိုလ်တဦးပါဝင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းမဲ့အကြောင်းလဲမြန်မာအစိုးရကမကြသေးခင်ရပ်ပိုင်းအတွင်းကပဲကြီးညာခဲ့ပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေဟာဒေသတွင်းနဲ့နိုင်ငံအကျိုးတူတခြားကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြကြောင်းအိန္ဒိယအစိုးရကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်။
ကွန်ဂိုဒုသမရဟောင်းယန်ဖီရီဘမ်ဘာအပေါ်ရာဇဝမှုနဲ့ချမှတ်ထားတဲ့ပြစ်ဒဏ်တွေကိုဒဟိတ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာရာဇဝမှုခုံရုံး ICC ကပယ်ဖျက်လိုက်ပါတယ်။အိမီချင်းဘူအာဖရိကသမရနိုင်ငံမှာကွန်ဂိုလက်နက်ကင်တပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့ကြမ်းကြုတ်ရက်စတဲ့လုပ်ရတွေကြောင့်အခုလိုပြစ်ဒဏ်ချခံထားတာပါ။ဘမ်ဘာကို2018နှစ်ပြစ်ဒဏ်ချထားတာကိုအယူခံတရားရုံးကဒီကနေ့တောက်ကြနေမှာပယ်ဖျက်လိုက်တာပါ။CR နိုင်ငံမှာကွန်ဂိုတပ်ဖွဲ့တွေကျူးလွန်တဲ့ရာဇဝမှုတွေအတွက်ဘမ်ဘာကိုရာဇဝအကြောင်းအရာတာဝန်ခံခိုင်းလို့မရဘူးလို့တရားသူကြီး Christine Vandy Wagrat ကပြောပါတယ်။ဒီဆုံးဖြတ်ချက်ကြောင့် ICC တရားလိုရှင်းနေတွေကိုစိတ်ပြက်လက်ပြက်ဖြစ်သွားခဲ့ပါတယ်။ရာဇဝမှုကျူးလွန်ခဲ့ကြတဲ့တပ်ဖွဲ့တွေကိုအမိန်ပေးရတဲ့တာဝန်ခံအရာရှိဟာဘမ်ဘာသာဖြစ်တဲ့အတွက်ဒီလောက်ရအတွက်တာဝန်ခံရမယ့်သူဖြစ်နိုင်တယ်ဆိုပြီးအမှုစစ်ဆေးစီရင်နေတဲ့ကာလမှာရှင်းနေတွေကပြောဆိုထားတာပါ။အဲ့ဒီရာဇဝမှုတွေမဖြစ်အောင်ကာကွယ်နိုင်ခြင်းမရှိခဲ့တဲ့အတွက်သမမဟုတ်လဲတပ်ဖွဲ့တွေကိုပြစ်ဒဏ်မပေးခဲ့တဲ့အတွက်ပါတာဝန်ရှိတယ်လို့လည်းရှင်နေတွေကပြောဆိုထားပါတယ်။ဒီကနေ့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကြောင့်ပဋိပက္ခဒေသတွေမှာလက်နက်ကိုင်တပ်ဖွဲ့တမိုးတွေကို ICC မှာခုံရုံးတင်စစ်ဆေးနိုင်တဲ့အပေါ်တရားမှုတွေရှိလာနိုင်ပါတယ်။2000နဲ့2003ခုနှစ်တွေမှာအဲ့ဒီအချိန်က CR တမရ X Flexi Pasta C ကိုကြောထောက်နောက်ခံပေးထားနေတဲ့ကျောထောက်နောက်ခံပေးတဲ့အနေနဲ့ကွန်ဂိုနိုင်ငံကတိုက်ခိုက်ရေးတပ်သားတွေစီလုခဲ့တာမှာလူရထုအပေါ်ကျူးလွန်တဲ့ရာဇမှုစစ်ရာဇမှုတွေအပြင်မတိုင်းမှုလူရဖျက်ဆီးမှုတွေလုပ်ခဲ့တဲ့အတွက်ဆိုပြီးတော့ဘမ်ဘာကို ICC ကပြစ်ဒဏ်ချထားတာပါသူက2008ခုနှစ်မှာဘယ်လ်ဂျီယမ်နိုင်ငံမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့တဟိတ်မျိုးကိုလွှဲပြောင်းပေးပို့ခဲ့တာဖြစ်ပါတယ်
ဆော်လိုပေးနေတဲ့နေရာမှာအခုလိုတက်ခတ်ခံရရတာဖြစ်ပါတယ်။အဲ့ဒီဒေတာကနေအယ်ဆာဘအကြံဖက်အုပ်စုတွေကိုရှင်းလင်းဖယ်ရှားရေးရပ်ပိုင်းကြမဲ့လုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်အခုလိုကူညီပေးနေတာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ ဆွန်ဂူနီမျိုးအနီးကကင်းစခန်းမှာအမေရိကန်ဆိုမာလီယာနဲ့ကင်ညာတပ်သားတွေကရုတ်ချင်းတွေတွေ့နေတဲ့အချိန်မှာပဲတိုက်ခိုက်မှုဖြစ်သွားကြတာလို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေကိုလက်နက်ကြီးတွေမော်တာတွေနဲ့အပြင်းထန်ဝင်မတိုက်ခင်အရင်ဆုံးဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒဏ်ရာရသူတွေကိုတော့ရဟယင်းနဲ့တည်ဆောင်သွားကြပါတယ်။
Golden State Warrior အသင်းဟာအမေရိကန်အမျိုးသားဘတ်စကတ်ဘောNBA ချန်ပီယံအဖြစ်တောက်ကြနေညကလေးနှစ်အတွင်းသုံးချိန်မြောက်စုခူလိုက်နိုင်ပြီဖြစ်ပါတယ်။တဟာဝါရီယားစ်အသင်းအနေနဲ့နနက်ဆက်တိုက်NBA ချန်ပီယံစုကိုစုခူလိုက်နိုင်တာဖြစ်ပါတယ်။ဝါရီယားစ်အသင်းနဲ့ကလဗလန်ကာဗာလီယာအသင်းတို့ဟာဘက်အော့ဖ်7ခုနှစ်ပွဲရှင်ပြန်ရမှာဖြစ်ပေမဲ့တောက်ကြနေညကကစားတဲ့၄ပွဲမြောက်ပွဲစဉ်မှာ၃ပွ
ဆနေညနေခင်အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့နားလောင်လို့တင်ပြပေးကြတာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အဂတိလိုက်စာမှုနဲ့ပတ်သက်ပြီးတော့စစ်ဆေးခံနေရတဲ့ဒီစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးကျော်ဝင်းကိုသူ့ကိုတိုင်တန်းမှုမခိုင်လုံလို့အရေးမယူနိုင်ဘူးလို့အဂတိလို ကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခသတင်းပေးပို့ထားပါတယ်
ဒီကနေ့ ရေးပြီးတော့မှာပြုလုပ်တဲ့ကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲမှာစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးကျော်ဝင်းကိုတိုင်ကြားထားတဲ့တိုင်တန်းချက်ဟာအပြောတဲ့တိုင်တန်းချက်ဖြစ်နေတာကြောင့်အရေးယူနိုင်ခြင်းမရှိကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာပါ
ကျွန်တော်တို့ကအပြစ်မရှိဘူးလို့ကျွန်တော်တို့ပြောဆိုခြင်းမဟုတ်ပါဘူးကျွန်တော်တို့ကတိုင်တန်းချက်မှာဖော်ပြထားတဲ့တိုင်တန်းချက်ဟာကျွန်တော်တို့ဥပဒေနဲ့ညီဆွမ်းဖို့အတွက်ခိုင်လုံတဲ့အထောက်အထားမရှိဘူးလို့ပြောဆိုခြင်းဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကအရေးယူဆောင်ရွက်ခွင့်ရှိတဲ့သဘောပါပါသူ့ကိုတိုင်ထားတဲ့အချက်စုစုပေါင်း
700 ဆမှုတိုက်ဖျက်ရေးဥပဒေနဲ့မသက်ဆိုင်တဲ့လူမှုရေးကိစ္စ၃ချက်နဲ့ငမန်ကန်နဲ့တိုင်ကြားချက်နှစ်ချက်ပါဝင်တယ်လို့ဆိုပါတယ်အဂတိလိုက်စားမှုနဲ့စစ်ဆေးခံရပြီးနောက်ရာဘူးကနေနှုတ်ထွက်သွားတဲ့ဥကျော်ဝင်းအနေနဲ့စစ်ဆေးတွေ့ရှိချက်တွေအရအပြည့်ရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းထုတ်တွေဘက်ကမေးမြန်းလာမှာတော့ကော်မရှင်ဘက်ကတိကျစွာဖြေဆိုသွားခြင်းရှိခဲ့ပါဘူးကြ ံကိုစီမံဘဏ္ဍာဝန်ကြီးအောက်ထည့်သွင်းဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့စစ်ဆေးခဲ့တာဖြစ်ပြီးဒါတွေကဥကြုံဝင်တာဝန်မယူခင်အရင်ဆိုရလက်ထက်ကကိစ္စတွေဖြစ်နေတာမို့အရေးယူနိုင်ခြင်းမရှိဘူးလို့ကော်မရှင်ကဆိုပါတယ်။ဝန်ကြီးဌာနပေါင်းစုံလျှက်တပြက်ကောက်ရိုက်ပြိုင်ပွဲကိုစီမံဘဏ္ဍာဝန်ကြီးဌာနကအမိခံပြီးလုပ်ငန်းရှင်တယောက်ကဆောင်ရွက်ပေးခဲ့တဲ့ဆိုတဲ့အချက်မှာတော့အခွင့်အရေးတစုံတရာပေးခဲ့တဲ့ရယူခဲ့တဲ့ဆိုတဲ့သက်တည်မပေါ်ပေါက်ခဲ့တာမို့အရေးယူနိုင်ခြင်းမရှိခဲ့ဘူးလို့ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ကဆိုပါတယ်။ဥကြုံဝင်ကိုရှေ့ရကြစစ်ဆေးခဲ့တာမှာသူနဲ့အတူအစင်းမြင့်အရာရှိကြီးတွေဝန်ထမ်းတွေလုပ်ငန်းရှင်ကြီးတွေအပါအဝင်စုစုပေါင်းအယောက်20ကျော်ကိုစစ်ဆေးခဲ့တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ NLD အစိုးရပါတီဝင်ဝန်ကြီးတွေအနက်တဦးအဖြစ်ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခံရတာဖြစ်တာမို့ပြည်သူတွေဘက်ကစိတ်ဝင်စားလျက်ရှိပြီးအာဂရိလိုက်စားမှုနဲ့ဆွဆွဲခံရတဲ့ဝန်ကြီးအနေနဲ့ယာရုကနေနှုတ်ထွက်တာနဲ့ပြည်စည်းသွားတာမျိုးမဖြစ်စေချင်ဘူးလို့နိုင်ငံရေးလေးလာတုံးသက်သူတွေကထောက်ပြမှုတွေရှိနေပါတယ်။ကော်မရှင်ကိုတိုင်ကြားလာတဲ့တိုင်စာအများစုကဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေလာတိုင်တာများနေတယ်လို့ကော်မရှင်ကဆိုပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာစုစုပေါင်းတိုင်ကြားစာတွေရဲ့80%ခန့်လုံးဒီပါရှိနေတယ်လို့ဆိုပါတယ်။
ဒီဥပဒေနဲ့အရေးယူလို့မရတဲ့အမှုတွေနဲ့ပတ်သက်လို့ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ကအခုလိုပြောပြသွားတာပါ။ဒါကြိလိုက်စားမှုအရေးယူတွေမပြတ်မ်းမီလားအတိမချစ်မီလားဖြစ်ပေါ်နေကိစ္စတွေဒါတွေကလည်းကျွန်တော်တို့အရေးယူလို့မရပါဘူး။ဆောင်းပေးလို့မရပါဘူး။ကျွန်တော်တို့ဥပဒေနဲ့အကျိုးမဝင်တဲ့စီမံခန့်ခွဲရေးကိစ္စတွေအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေ ဒီဒိဋ္ဌိခံတဲ့အတွက်နေရာရောရေးရရှိမှုကိစ္စတွေတရားရုံးများမှာအမှုရင်ဆိုင်စစ်ဆေးနေတဲ့အမှုကိစ္စတွေဒီလိုကိစ္စတွေမှာလည်းကျွန်တော်တို့ဒီကျွန်တော်ဥပဒေနဲ့ကျုံးဝင်တဲ့အတွက်အရေးယူဆောင်ရွက်ပေးလို့မရပါဘူး။နောက်တစ်ခါတိုင်ကြားသူတို့ရဲ့အမည်လက်မှတ်နိုင်ငံသားစီးပွားအမှတ်နဲ့နေရာလိမ့်ချာမပါရှိတဲ့
ပြစ်စာတော်မျိုးစာရင်းဝန်တိုင်းစာတွေလည်းကျွန်တော်တို့ဆောင်ရွက်ပေးလို့ရှိပါဘူး။ကော်မရှင်ရဲ့လုပ်ပိုင်ခွင့်အနေနဲ့ပတ်သက်ပြီးနိုင်ငံရေးစီးပွားရေးလေ့လာတုံ့သက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့အခုလိုဝေဖန်သွားပါတယ်။
ဒီမှာပြောင်းအောင်ဘယ်လိုလုပ်ခဲ့လဲဆိုတော့ဖော်ထုတ်ရမှာလေ။ဒီမှာဖြစ်တယ်။အဲ့လို
ပါရီလေးသာမုန်ကောင်ရှင်တိုင်းနဲ့စာကလေးဟိုရေးရင်းလို့မရဘူးအပြောတယ်ဆိုတော့သူကဘာကြောင့်လို့ဆက်သွားမှာလဲအဲ့ဒါလေဟိုအပြည်များပြည်ကမေးမယ်မေးခွန်းတစ်ခုပဲရှင်းလောက်ပေါ့နော်ရှင်းလောက်ဟိုညနေ9:00လောက်ဟိုမဟုတ်ဘူးလို့ပြောရတယ်သူကရော
ပြောရတဲ့နောက်မမေခါသတင်းပေးဖို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ရရှိရေးအပါအဝင်အခြေခံဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးနေတယ်ဆိုတဲ့အဖြစ်ကိုနိုင်ငံတကာကဝေဖန်နေစီမှာပဲဒီကနေ့ကြားရောက်တဲ့ကချင်စစ်ပွဲ9နှစ်ပြည့်ဆုတောင်းခြင်းအခမ်းအနားတွေကိုအာဏာပိုင်နေဘက်ကဒီကနေ့ထပ်ပြီးတော့တားမြစ်ခဲ့ပါတယ်မြစ်ကြီးနားဒီပူတာအိုမှာရှိန Yangon Male Jimbagwe Mabuge Bau, Kachimbine Adrian de Jobia Sibwe, Jami Pibwala, Kwanani Jabi Pilabime, a Kuchin T. Simi Menina and Dede Adre, Kachin Sibi Dokadi, Dikaneti, Nia Yingo Mapiana and Jade Lu, Say Binsaya, Yo Binsaya, Tikai Murigule, Makuzana and Debu, Lukachin, Deda Kaniga Piovare, a piece of Sabi Dimbia Pijamare. ကချင်လူမျိုးရေးဖွဲ့ ကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောခွေမှာတော့ဆစ်ဆောင်ပြည်သူတွေရဲ့ဆူတောင်းခြင်းအစီအစဉ်ကျင်းပခဲ့ပြီးတော့ကချင်ပြည်သူထောင်နဲ့ချီတက်ရောက်ခဲ့ပါတယ်ဒီကနေ့မနောခွေမှာပြုလုပ်တဲ့ကချင်စစ်89ပြည့်ဆူတောင်းခြင်းအခမ်းအနားမှာကချင်စစ်ပြေးဒုက္ခသည်တွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုစစ်ပြေးဒုက္ခသည်တွေကဖော်ကျူးတင်ဆက်တဲ့အစီအစဉ်လုပ်နေချိန်မှာပဲအာဏ Lam Song ga VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီလူတွေကနေကျွန်တော်တို့ရင်းချမ်းစွာစုဝေးပြီးမှနိုင်ငံသားတယောက်အနေနဲ့လူ့အခြေခံခွင့်ရဲဖြစ်တဲ့လူ့လက်စွာကျွန်တော်တို့စုယုံပြီးမှလူ့လက်စွာကျွန်တော်တို့လှုပ်ဆောင်ဖို့အတွက်ဒီဟာကိုကျွန်တော်တို့ဒီကချင်းဒူထုအလွာပေါင်းစုံပါဝင်ပြီးမှအမည်ကြီးနာမှာကျွန်တော်တို့ယူအခမ်းအနှံပေါ်ပါတော့နော်3000အထက်လောက်ကျွန်တော်တို့ရှိမယ်လို့ခန့်မှန်းတယ်ဒူထုနဲ့ကျွန်တော်တို့ဒီစုပေါင်းခြင်းဒီ ceremony ပေါ့နော်အခမ်းအနားလှုပ်ဆောင်မှုကိုကျွန်တော်တို့အဲ့ဒါကိုလှုပ်ဆောင်ခဲ့တာပေါ့နော်အဲ့ဒီနေရာမှာအချင်းချင်းကျွန်တော်တို့ဒီတားဆီးမှုတွေကျွန်တော်တို့လုပ်တယ်ပေါ့နော်ဆိုတော့ဒါကိုအထူးသဖြင့်ကျွန်တော်တို့လူငယ်တွေဒီတရုတ်ပြပြဆက်ငင်းဆိုင်နဲ့ပတ်သက်ပြီးမှဒီပညာပေးပြဆက်ဒီတကယ်ရွာတွေမှာဖြစ်ဖြစ်ခဲ့တဲ့ဒီဟာတွေကိုတရုတ်ပြပြဆက်ပညာပေးလှုပ်ဆောင်နေတာကိုကျွန်တော်တို့အချင်းချင်းတားဆီးချင်းချောက်ခံရတာပေါ့နော်ဆိုတော့ဒီအပေါ်မှာသူတို့ကလုံးဝခွင့်ပြုမှုမရှိဘူးပြီးရင်လုံးဝမလှုပ်ဆောင်ဖို့အတွက် ที่อาริเบเร่สุดท้ายจังชั้นเนี่ยจันทร์รู้คนที่อยู่ในสุดท้ายก็ตัวที่จะเข้ามาได้จังจะเช็คกับมาเป็นผู้สุดท้ายที่ที่อาริเบเร่จันทร์รู้คนที่อยู่ในสุดท้ายก็ตัวที่จะเข้ามาได้จังจะเช็คกับมาเป็นผู้สุดท้ายที่ที่อาริเบเร่จันทร์รู้คนที่อยู่ในสุดท้ายก็ตัวที่จะเข้ามาได้จังจะเช็คกับมาเป็นผู้สุดท้ายที่ที่อาริเบเร่จันทร์รู้คนที่อยู่ในสุดท้ายก็ตัวที่จะเข้ามาได้จังจะเช็คกับมาเป็นผู้สุดท้ายที่ที่อาริเบเร่จันทร์รู้คนที่อยู่ในสุด ဒီနေ့ကိုကျွန်တော်တို့ဒီစစ်ပြတာအခုဆိုရင်ကျွန်တော်တို့ခုနှစ်မြောက်ချင်းကျွန်တော်တို့ရောက်သွားပြီ။ဦးအိမ်ဒီပေါ်တကောင်ကျွန်တော်တို့ဒိတ်ဆန်ဒီပေါ်တကောင်ဆုံးဖြတ်ပြီးမှကျွန်တော်တို့ထွက်တဲ့တင်းဆောင်တွေရတာအခုရှင်းနဲ့ဆယ်နှစ်ပတ်ကိုမျက်နှာမူနေပြီပေါ့နော်။နိုင်ငံတော်အစိုးရအနေနဲ့အခုမြန်မာပြည်ကိုကျွန်တော်တို့ငင်းချမ်းရဲ့အတွက်ကျွန်တော်တို့ဆက်လက်လုံဆောင်နေတဲ
ကချင်တဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲဒုက္ခတွေကိုကူညီကယ်ဆယ်ပေးနေတဲ့အဖွဲ့ပေါင်း၉ဖွဲ့စုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းရှင်အဖွဲ့ကလည်းစစ်ပွဲတွေအများဆုံးရပ်တန့်ပေးဖို့ဒီကနေ့ကချင်စစ်ပွဲ၇နှစ်ပြည့်မှာကျင်းပကြထုတ်ပြန်ပါတယ်။IDB စစ်ဘေးစစ်ဆောင်တွေဒုက္ခတွေတွေအခွင့်အရေးကိုကာကွယ်ဆောင်ရှောက်ပေးဖို့လူသားချင်းစာနာထောက်ထားရေးအကူအညီတွေရောက်အောင်
ဆယ်စုနှစ်နှစ်ခုလောက်အကူအညီပေးရေးလုပ်ငန်းတွေကိုလုပ်နေတယ်ဘာသာရေးအခြေခံနဲ့ဖရီဘာမာရင်ဂျာစ်အဖွဲ့ဟာလူမျိုးစုဒေသတွေကတကြောပြန်ပြိပခါတွေကြောင့်လုပ်ငန်းတွေပြန်ပြီးတော့အချိန်မြင့်လာနေပါတယ်အကျွမ်းတော်ဝင်ရှိခဲ့ဘူးတဲ့နယ်မြေမှာဒါမကအခုခါမှာတော့ရခိုင်ပြည်နယ်ဘက်မှာပါအကူအညီပေးရေးလုပ်ငန်းတွေတိုးချဲ့လာတဲ့အချိန်မှာတော့ကြုံတွေ့ရတဲ့အခက်အခဲစိန်ခေါ်မှ Stanford ကိုချင်းပြခဲ့ပါတယ်အပြည့်အစုံကိုတော့ကိုအောင်ဝင်းဦးပြောပြပေးပါရှင
်ဒီမနက်ကမှစူးရနဲ့တန်းတားလက်နက်ကင်တွေကြားတိုက်ပွဲတွေအတွင်းမျိုးစားပင်ဖြစ်ကြတဲ့အရသားတွေကို FBI ဖွဲ့ကအတွေ့အကြုံရှိတဲ့အကူအညီပေးရေးဝန်ထမ်းတွေကူညီနေကြတာပါအခုနောက်ဆုံးရခိုင်ပြည်နယ်ကအချက်တဲတွေကြောင့်ဒီခိုင်ပြည်နယ်မှာသာမကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာပါလုပ်ငန်းတွေကိုတိုးချဲ့ထားကြောင်းလဲအဖွဲ့ခေါင်းဆောင်ဒေးဗစ်ယူဘန်ကပြောပါတယ
် What I see happening to Rohingya is a great tragedy It's not the only one though even though it's a massive attack against these people that have caused this displacement of a million people
Rohingya တွေကြုံခဲ့ရတဲ့အဖြစ်ဟာအင်မတန်ကြေကွဲစရာကောင်းပါတယ်ဒါပေမဲ့ဒီဖြစ်ရတစ်ခုတည်းမဟုတ်ပါဘူးအခုကိစ္စမှာလူတသန်းလောက်အိုးအိမ်ဆုံးခွာခဲ့ရတဲ့အထိအကြီးအကျယ်တိုက်ခိုက်ခံခဲ့ရတာဆိုပေမဲ့တန်းသားလူမျိုးစုတွေပေါ်စစ်တပ်ကတိုက်ခိုက်နေတာနှစ်ပေါင်း60နေပါရှိနေပါပြီ
။ကမ္ဘာကဖိလစ်ပိုင်တီမှာကူညီနေတဲ့ FBI အဖွဲ့ဟာပြီးခဲ့တဲ့နှစ်ထဲအီရတ်နိုင်ငံမိုဆူးမြို့မှာ IS စတန်စစ်သွေးကြွအဖွဲ့ရဲ့လက်ဖြောက်တနင်္သမားတွေချောင်းမြောင်းပစ်ခတ်မှုကြားကမိန်းကလေးတစ်ယောက်ကိုစွန့်စွန့်စားစားကယ်တင်ခဲ့တဲ့အတွက်လည်းကမ္ဘာကအာရုံစိုက်ခံခဲ့ရပါတယ်။အခုအခါနှစ်ပေါင်းများစွာအကျွမ်းတဝင်ရှိခဲ့တဲ့နေမြေဖြစ်မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အခါမှာတော့အီရတ်စစ်သားဟောင်းတစ်ယောက်အပြင် YSD လူမျိုးတမူအီရိုဟာဂျာလည်းအကူအညီပေးဖို့သူနဲ့အတူပါလာခဲ့ပါတယ်။
الكورين شون بورما هاجمو الكورين ပြည်သူမျိုးတွေလိုပဲကျွန်တော်လည်းခံစားမိပါတယ်။သူတို့တွေပြည်နယ်တပ်ဖြတ်ခံရတာဟာရာဇဝတ်လူမျိုးတွေကြုံရတာမျိုးနဲ့တူပါတယ်။ကျွန်တော်တို့လူမျိုးတွေကိုလည်း IS တွေကအီရတ်မှာအပြတ်ရှင်းခဲ့ပါတယ်။ရွာတွေလည်းတိုက်ခိုက်ဖျက်ဆီးခံရပါတယ်
။ခရီးယံဘာသာကိုအခြေခံထားတဲ့ဖွဲ့ဖြစ်ပေမဲ့ဘုံရီမန်းချက်အတွက်ကိုယ်ဝယ်ယုံကြည်မှုအားလုံးကိုကြိုးစားလက်ခံကြောင်းလည်းအဖွဲ့ခေါင်းဆောင်ဒေးဗစ်ယူဘန်းကပြောပါတယ်
။ We have Buddhist, Muslim, Christian, Yazidi, animist, all kinds.
ကျွန်တော်တို့ဆီမှာဗုဒ္ဓဘာသာ၊မွတ်စလင်၊ခရစ်ယာန်၊ယာဇီဒီနဲ့နတ်ကိုးကွယ်သူတွေလည်းရှိပါတယ်။မေတ္တာတရားရှေ့ထားသူအားလုံးကိုလက်ခံပါတယ်
။စနစ်နေ့ရွယ်သားဖြစ်သူပီတာယူဘန်းကလည်းအလားတူယုံကြည်ထားသူဖြစ်ပါတယ
်။ In Burma and Iraq there are conflicts and I think the similarities are they're both people in need.
မြန်မာနိုင်ငံမှာရောအီရတ်မှာပါပြည်ပခန့်တွေကြုံရပါတယ်။တူညီချက်လို့ထင်တာကတော့လူတွေအကူအညီလိုနေရပါအများစုကလည်းကိုယ်နေရက်ကနေမောင်းထုတ်ခံကြရတာပါ
မြမဆွေကညဉ့်ညဉ့်ရဲ့အတွက်ကျိုးပန်းနေရာဆဲဖြစ်တဲ့အတွက်လက်ထလုံးမှာတော့ FIBAMA Rangers တို့လိုဖွဲ့ရဲ့အကူအညီတွေနဲ့မျှော်လင့်ချက်တွေအားလည်းဆက်လက်လိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်မချာသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီးဝါးတွေအများအများဖမ်းဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရင်စေဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်။မူရင်စေဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနှိမ်နှင်းတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရင်စေဝါတိုက်ဖြတ်ရေးမှာထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမူရင်စေဝါတိုက်ဖြတ်ရေးဘာတွေအားနည်းချက်တွေရှိနေလဲ။တိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းဘာတွေရှိမလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကျေးဇူးပါတယ်ရှင်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်ပြသည်ရှင်စနေညနေ့ကအစီအစဉ်တွေကိုည9နာရီအထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မတ်စုအစီအစဉ်နဲ့တိုက်ရိုက်ဒီလိုက်ဆွေးနွေးကြတဲ့ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်ညနေခင်းအစီအစဉ်ဒီအဆုံးမသတ်ခင်မှာတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလဲကြီးညာပေးပါမယ်ရှင
်ကနေဒါနိုင်ငံမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေရဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တခြား6နိုင်ငံကခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြခြင်းစိတ်လှုပ်ရှားစရာတွေနဲ့ပြည်နေခဲ့ပါတယ်ဒါပေမဲ့ဆွေးနွေးမှုတွေဟာယဉ်ကျေးပြီးတန်တပိုင်းရေးဆန်တဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ဆိုပါတယ်ဥရောပမဟာမိတ်တွေနဲ့ကုံတွယ်တဲ့နေရာမှာအမေရိကန်ကတပိုင်းရှုံနေတဲ့ဆိုတဲ့အယူအဆကိုဆွေးနွေးပွဲအတွင်းသမ္မတထရမ့်ကခိုင်မာစွာဆုတ်ကင်ထားခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မကြာခင်ထိပ်သီးဆွေးနွေးတွေ့ဆုံဖို့ပြောဆိုထားတာမှာတွေ့ဆုံရမယ့်နေရာဟာဩစတြေးလျနိုင်ငံမြို့တော်ဗီယင်နာဖြစ်နိုင်ခြေရှိတယ်လို့ရုရှားပြောခွင့်ရကဆိုပါတယ်သမ္မတနှစ်ဦးတို့ထိပ်သီးဆွေးနွေးတွေ့ဆုံဖို့ပြီးခဲ့တဲ့မလမှာပြောဆိုခဲ့တာမှာဖြစ်နိုင်ခြေရှိတဲ့နေရာအဖြစ်ဗီယင်နာမြို့ကိုရည်ညွှန်းပြောဆိုထားခဲ့တယ်လို့ရုရှားဆိုရပြောခွင့်ရသူကစနေနေ့မှာပြောပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရည်ရည်ကလာတာနဲ့အမျှစင်ကာပူအာဏာပိုင်တွေကလည်းလုံခြုံရေးတွေကိုတိုးမြင့်လှုပ်ဆောင်လာနေပြီဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာအကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြတဲ့18ကြိမ်မြောက်နိုင်ငံခြားရေးဌာနညှိနှိုင်းဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကအိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူနဲ့အိန္ဒိယဘက်ကနိုင်ငံခြားရေးအတွင်းဝန်VJ ကိုခါလေးတို့ဥဆောင်တက်ရောက်ခဲ့ကြတဲ့အကြောင်းအိန္ဒိယအခြေစိုက် Times of India သတင်းမှာဖော်ပြထားပါတယ်။ဆွေးနွေးပွဲတွင်ရခိုင်ပြည်နယ်အခြေအနေနဲ့နေရာဆွန့်ခွာထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ပို့ရေးအပါအဝင်နှစ်ဖက်အဆင့်မြင့်အရာရှိတွေအပြန်အလှန်ဖလှယ်ရေးကိစ္စအဆုံးအလုံးစုံကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချမ်းဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19.25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။Thank you.
This program has come to you from the Voice of America, Washington.
Thank you.